လာတွင်ကျင်းပဖို့ရှိတဲ့ G7 ဆက်မှုထိပ်သီး9နိုင်ငံရဲ့ထိပ်သီးဆွေးနွေးပွဲအတွင်းမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့ကိစ္စအပါအဝင်ကမ္ဘာ့ရေးရာတွေမှာ EU နဲ့ပူးပေါင်းဆောင်ရွက်သွားဖို့ရှိကြောင်းဗြိတိသျှနိုင်ငံသားရေးဝန်ကြီး Dominic Raab ကဒီကနေ့ကြေညာလိုက်ပါတယ
်။ I know from my experience engaging with Vice President Borrell on all the foreign policy issues from Iran to Myanmar to sanctions and the Magnitsky sanctions we often do.
ဒီကနေ့ကျွန်တော်တို့လေးစားစွာဆက်ဆံသွားမှာဖြစ်ပါတယ်။ EU နဲ့ကျွန်တော်တို့အကြားမှာကောင်းမွန်တဲ့ဆက်ဆံရေးကိုထားရှိလိုပါတယ်။ EU နိုင်ငံသားမူဝါဒရေးရာအကြီးအကဲ Joseph Borrell နဲ့ဆက်ဆံမှုတဲ့အတွေ့အကြုံအရမြန်မာနိုင်ငံပေါ်ချမှတ်လိုက်တဲ့ပိတ်ဆို့တံခတ်မှုတွေအပါအဝင် Global Magnitsky ဥပဒေလို့ခေါ်တဲ့ကမ္ဘာတဝန်းလူမျိုးတုံးတပ်ဖြတ်မှုနှိမ့်ဆက်ညှဉ်းပန်းမှုမတရားဖန်ဆီးအကျဉ်းချရာမှာပါဝင်တဲ့သူတွေကိုပြစ်မှတ်ထားအရေးယူတဲ့ဥပဒေစတဲ့ကိစ္စရပ်တွေအပါအဝင်အီရန်နဲ့ British ကိစ္စအဆုံးမိတ်ဖက်နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေဟာဘလောက်အရေးပါတယ်ဆိုတာကျွန်တော်နားလည်ပါတယ်အနာဂတ်မှာပူပေါင်းဆောင်ရွက်ရမယ့်အကြောင်းကိစ္စတွေလည်းအများကြီးရှိနေပါတယ်လို့ဗြိတိသျှနိုင်ငံသားရဲ့ဝန်ကြီး Dominic Raab က Writer သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းအတွင်းပြောကြားခဲ့တာပါဗြိတိန်မှာဇွန်လအတွင်းကျင်းပမဲ့ G7 ထိပ်သီးဆွေးနွေးပွဲမတိုင်ခင် G7 နိုင်ငံသားရဲ့ဝန်ကြီးတွေအခုသတင်းပတ်အတွင်းအကြိုဆွေးနွေးပွဲတွေပြုလုပ်ဖို့ရှိနေတဲ့အချိန်မှာဗြိတိသျှနိုင်ငံသားရဲ့ဝန်ကြီးကအခုလိုပြောကြားလိုက်တာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကဖေဖော်ဝါရီလ10ရက်နေ့မှာအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းအကြမ်းဖက်ပစ်ခတ်တပ်ဖြတ်မှုတွေပြုလုပ်ခဲ့တဲ့အတွက်မြန်မာစစ်တပ်ပေါ်ဗြိတိန် EU နဲ့အမေရိကန်ပြည်ထောင်စုတို့ကလူပုဂ္ဂိုလ်အလိုက်အရာရောစစ်တပ်ကပိုင်ဆိုင်တဲ့စီးပွားရေးလုပ်ငန်းအစုအဖွဲ့တွေကိုပါဒဏ်ခတ်အရေးယူမှုတွေချမှတ်ထားပြီးဖြစ်ပါတယ်ခင်ဗျာ